ဇင်ဘာဝေနိုင်ငံမှာသမ္မတရောဘတ်မူဂါဘေရဲ့ကာလရှိကြတဲ့အုပ်စုမှုဆွမ်းဝန်တိုင်အောင်ဇွန်နဘဲကြီးစွာကြိုးပမ်းခဲ့သူအတိုက်ခံခေါင်းဆောင်မော်ဂန်ချင်ဂရိုက်ကွဲလွန်တော့ပါပြီ။ဆယ်စုနှစ်တွင်နိုင်ရှိအုပ်စုလာပြီးတဲ့နောက်ဖိအားပေးမှုကြောင့်ရောဘတ်မူဂါဘေနှုတ်ထွက်သွားပြီးလာပိုင်းအကြမှာပဲမော်ဂန်ချင်ဂရိုက်ကွဲလွန်တော့တာဖြစ်ပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့ချင်ဂရိုက်ဟာကင်ဆာရောဂါဖြစ်ပွားနေခဲ့ပြီးဗုဒ္ဓဟူးနေ့ကတောင်အာဖရိကနိုင်ငံမှာကွဲလွန်သွားတာပါ။မော်ဂန်ချင်ဂရိုက်ဟာဇင်ဘာဝေနိုင်ငံရေးပြောင်းလဲရေးတာဝန်ကိုသူ့ဘဝနောက်ဆုံးအချိန်ထိပြင်းပြင်းထန်ထန်လုပ်ဆောင်သွားခဲ့သူဖြစ်ပါတယ်။သူဟာသူ့ရဲ့ MDC ခေါ်ဒီမိုကရေစီကူးပြောင်းရေးလှုပ်ရှားမှုကိုအောင်ပွဲရတဲ့အထိဥဆောင်မှန်ခြင်းမရှိခဲ့ပေမဲ့သူ့ရဲ့လုပ်ဆောင်ချက်တွေဟာသိအရေးကြီးတယ်လို့သူ့ကိုထောက်ခံသူတွေကဆိုကြပါတယ်။မော်ဂန်ချင်ဂရိုက်ဟာမူဂါဘေကိုပထမဆုံးစန့်ကျင်ရဲတဲ့သက်တမ်းရှိသူဖြစ်တယ်လို့ MDC အဖွဲ့ဝင်အော်စတင်မူရာကဆိုပါတယ်။မော်ဂန်ချင်ဂရိုက်ဟာရောဘတ်မူဂါဘေရဲ့ညွန်ပေါင်းအစိုးရမှပါဝင်ပြီးဝန်ကြီးချုပ်အဖြစ်2009ကနေ2013အထိဆောင်ရွက်ခဲ့ပါတယ်။ဒီလောက်ရအတွက်လူထုကြားဝေဖန်ပြောဆိုမှုရှိခဲ့ပြီးညွန်ပေါင်းအဖွဲ့လည်းပြပြသွားခဲ့ပါတယ်။